ရေလွှမ်းမှုမှုတံကိုဆူဆူဝဝခံနေရတဲ့စကိုင်းတိုင်းကလေးမြို့မှာရေနစ်မြုပ်နေတဲ့အိမ်တွေမှာပိတ်မိနေပြီးသွားကယ်လို့မရဖြစ်နေတဲ့ရေဘေးဒုက္ခသည်တွေရဲ့အန္တရာယ်ကအတော်လေးကိုစိုးရိမ်စရာဖြစ်နေတာကြောင့်အာဏာပိုင်တွေဘက်ကထိရောက်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်ပေးဖို့ကူညီကယ်ဆယ်ပေးနေတဲ့ကလေးဒေသခံတွေကတောင်းဆိုလိုက်ပါတယ်။ကလေးမြို့ကဒုက္ခသည်စခန်းတွေမှာရေဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့အဝတ်အစားစတဲ့အခြေခံလိုအပ်ချက်တွေကိုအရေးတကြီးလိုအပ်နေတာကြောင့်ရောက်လာတဲ့ဒုက္ခတွေတွေနေရာချထားရေးအတွက်လဲအာနာပိုင်တွေဘက်ကပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်အခဲတွေ့နေရလို့ဆိုပါတယ်ကလေးမျိုးနောက်ဆုံးရအခြေအနေတွေကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
တဘာဝဘေးရဲ့နေရာကြောက်နေတဲ့ဒေသတွေအဖြစ်နဲ့အရေးပေါ်အခြေအနေကြီးညာထားတဲ့ဒေသကြီး၄ခုတည်းကတစ်ခုဖြစ်တဲ့စကိုင်းတိုင်းဒေသကြီးထဲမှာကလေးမျိုးတစ်မျိုးလုံးဤပါရေလွှမ်းမှုဒဏ်ကိုဆူဆူဝါးဝါးရင်ဆိုင်နေရတာဖြစ်ပါတယ်။ဒီကနေ့ဩဂတ်လ၁ရက်နေ့မှာလဲသမရဦးသိန်းစိန်ကိုတိုင်းကလေးမျိုးကိုတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြီးစစ်ဆေးခဲ့ပါတယ်။ရေဘေးတင်ဒေသခံပြည်သူတွေစီကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးလှုပ်ဆောင်ပေးနိုင်မှုဆက်လက်အခက်အခဲရှိတဲ့အတွက်ရေထဲမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုတွားကယ်နိုင်မှုကအတော်လေးအခက်အခဲဖြစ်နေပါတယ်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်ပေးနေတဲ့ကလေးဒေသခံမတန်ဝီကျော်ကပြောပါတယ
်။သူရသက်တာကိုထိထိရောက်ရောက်နဲ့လို့ဒါနိုင်မကိုကိုအဆင်ပြေမှာဒီနေ့တမားကြီးတွေလာပါတယ်။ဒါပေမဲ့ကျွန်တော်တို့လာပြီးတော့အလိုတက်ပုံနဲ့တွားရုံလောက်နေရတာအဆင်မပြေဘူး။ဒီမှာတကယ်ဖြစ်ဖြစ်နေရတဲ့အနေအထားကြီးအနေအထားတွေဘလို့ပုံစံနဲ့နည်းစနစ်ကျကျသွားပြီးတော့ကယ်ထုတ်မလဲဆိုရဲဟာမျိုးတွေကအဖွဲ့အစည်းတွေအနေနဲ့မတတ်နိုင်တဲ့ကိစ္စတွေဖြစ်သွားတယ်အဲ့ဒီအပိုင်းကြီးကြတော့ကျွန်တော်တို့အနေနဲ့ကတော့ခက်ခဲပါလေဒါလေးကတတ်နိုင်တဲ့လောက်ကြီးရွှေတာကြောင်းတာတွေပြည်ရယ်ကျေပေးတယ်ဒါပေမဲ့အလုံးမအခက်ခဲတာစက်လေအခက်ခဲတော်တော်ကြီးဖြစ်တယ်စပြီးတော့ဖြစ်တာဒီမျိုးဆို6ရက်မြောက်ဖြစ်သွားပြီပေါ့နော်6ရက်မြောက်အတွင်းမှာကျွန်တော်စက်လေရမရှိဟိုရွာတွေကနေပြီးတော့လှေရှိတဲ့အစင်းကြီးရလဲကျွန်တော်တကယ်မြုပ်နေတဲ့အင်ဂျင်နီယာလုံးဝမလောက်နိုင်တော့ကျွန်တော်တို့ဘလူရဲဆန်းကလိုက်နေတူကမရှိဘူးသွားနိုင်ရင်ဘောကွင်းနေပါလေအဲ့လောက်လေးနဲ့သွားနိုင်ရောစက်လေရတော့အဓိကလိုအပ်ချက်ဖြစ်နေရောကယ်ဆယ်ရေးပိုင်းမှာကတော်တော်ကြီးလိုအပ်ချက်ဒီအများကြီးရှိတယ်နောက်ပြီးတော့ခန်းထဲကိုမရောက်ခင်းနဲ့အိမ်ကြီးမှာကျန်နေခဲ့တဲ့ရေညှုပ်တဲ့နေရာတွေမှာကအသက်ရှင်ရဲ့နဲ့လူရှိနေတယ်ဘလူမှထွက်လို့မရအောင်ကျွန်တော်တို့လည်းလာခဲ့ပါဆိုပြီးတော့ဖုန်းနေဆက်တယ်ကျွန်တော်တို့လည်းစက်လေတွေမှာဘလူမှငါလို့မရတဲ့အခါကျတော့အဓိကအဆုံးရတဲ့ပိုင်းကစက်လေတွေပိုင်းနဲ့အကဲကိုကယ်ဆယ်ရေးသမီးတို့ကြားနဲ့လုံဆောင်ပါလေကျမတို့လူတွေကိုအသက်ရှင်နေတဲ့ကြေထုံနိုင်နေနေအခုဆိုလို့ရှိရင်သိဆုံးတဲ့သူကဘယ်လောက်ရှိတဲ့ပင်ပင်အတိကျအောင်တော့မှကျမတို့မသိနိုင်ဘူးဖြစ်နေတယ်
ကလေးမျိုးကဒုက္ခသည်စခန်းတွေကိုရောက်လာနိုင်တဲ့ရေဘေးဒုက္ခသည်တွေအတွက်လည်းစားနပ်ရိက္ခာနဲ့အဝတ်အစားစတဲ့အခြေခံလိုအပ်ချက်တွေအရေးတကြီးလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေတဲ့ကလေးဒေသခံတွေကပြောပါတယ်
။မြို့ပေါ်စခန်းတွေကိုရောက်နေတဲ့လူကလည်းအခုခါကကျွန်တော်တောင်းကနန်းကတ်နေပြီ။မမေရချီက6000ကနန်းဒီကနေ့နဲ့ဆိုလို့ရှိရင်ကျွန်မထင်တယ်တပေါင်းနားကိုကတ်နေပြီ။ကျွန်တော်ဒီနေ့နောက်ထပ်သွားတာတော့ကယ်ဘေးစခန်း10ခုထပ်သွားတယ်ဆိုတော့လေ။ဆာတင်ကျောင်းနေမှာရဲ့နောက်ဖုံးကြီးကျောင်းနေမှာရဲ့တချို့ချက်ကျောင်းနေမှာလည်းရှိပါလေချင်းကယ်ဆယ်ရေးစခန်းတွေကိုကျမတို့သွားတာကအဓိကသူတို့လိုအပ်တာကကယ်ဆယ်ရေးစခန်းတွေမှာချက်ပြူရေးအဖွဲ့တွေရှိတယ်ချက်ပြူရေးအဖွဲ့တွေမှာစံမလုံလောက်တာတွေရှိတယ်နောက်ပြီးတော့ရှင်းချက်စရာတွေပေါ့နော်ဒီနေ့မနေ့ဆိုလို့ရှိရင်စံတအိတ်ကို5000ဖြစ်သွားပြီအဲ့လိုမျိုးတွေပေါ့ဆိုတော့စစ်စီးလိုအပ်ချက်တွေရှိနေတယ်နောက်ပြီးတော့ဒါကစခန်းကြီးကအမိထားပေါ့နော်အဝတ်အစားတွေဝတ်ထည်တဲ့ကိုယ်တစ်ခုနဲ့ပဲကြီးလာခဲ့ရတဲ့ဟာတွေရှိတယ်ပေါ့နော်သူတို့ကအဝတ်အစားတွေလိုအပ်တယ်နောက်တော့တုံးကြီးလိုအပ်တယ်အစိုးရဘက်ကဥဆောင်ပြီးတော့စက်လေတွေနဲ့လိုက်ပြီးတော့မှဟိုအသက်ရှင်နေကြနေတဲ့လူတွေအတိအကျကယ်ဆယ်နိုင်ဖို့တော့လှုပ်ဆောင်တာခုချင်းကြီးတော့မရှိသေးဘူးရှင့
်အာဏာပိုင်တွေဘက်ကပိတ်ဆို့မှုတွေရှိနေတဲ့အတွက်ဒုက္ခသည်တွေနေရာချထားပေးရင်အခက်အခဲတွေရှိနေတယ်လို့သိရပါတယ
်ကလေးတက်တွေထဲမှာဒီဒုက္ခသည်တွေကြီးလာတယ်ပေါ့နော်အားစားခံမှလည်းထားပေးထားတယ်ဒါပေမဲ့လို့အော်ဒါကိုခရိုင်ကနေပြီးတော့ထားဖို့မရှိဘူးဆိုပြီးတော့မှလှမ်းကြတယ်အစီအစဉ်ခေါ်တယ်လို့ကျမတို့သိထားတယ်မနေ့ကကျမတို့စံသွားပြီပေါ့လေသွားပြီးတော့ကြည့်တယ်သူတို့ဆရာဆရာမတွေကတော့ချက်ပြုတ်ပြီးတော့မှကျူးနေကြတယ်ပေါ့နော်ဒီတစ်ခါဒါနဲ့ဒီလိုပဲပြန်ပြန်လွန်နေတဲ့အမိအထားမျိုးတွေလည်းရှိနေတယ်အဲဒါမျိုးကမလုပ်ဘူးမလုပ်သင့်ဘူးလို့ပဲကျမတို့ကတော့မြင်နေတယ်ကိုယ်နိုင်တဲ့လူကြီးကအယံကုန်နေတဲ့အချိန်မှာအစိုးရဘက်ကနေပြီးတော့မှပို့ပြီးတော့တတ်နိုင်ဆုံးကုညီတာမျိုးပဲဖြစ်တင်ပါတယ်ဘလို့အိမ်မှာကိုယ်ကကြည့်ပြန်ဟန်တောင်းလာလို့လုံးဝမဖြစ်တင်ပါဘူ
းကလေးမျိုးကရေဘေးဒုက္ခသည်တွေစီကိုမြန်မာနိုင်ငံရဲ့ရက်ကပြည်သူတွေအနေနဲ့လှူဒန်းလိုတဲ့အလှူပစ္စည်းတွေကိုရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကုန်စည်ဌာနကိုလာရောက်ပို့ဆောင်ကြမယ်ဆိုရင်ကလေးမျိုးအထိအခမဲ့တည်ယူပို့ဆောင်ပေးဖို့ကိုလည်းပို့ဆောင်ရေးဝန်ကြီးဌာနကဒီကနေ့ဩဂတ်လ၁ရက်နေ့ကနေစတင်လက်ခံပေးဖို့စီစဉ်နေပြီဖြစ်တဲ့အကြောင်းရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကုန်စည်ဌာနတာဝန်ခံကိုအောင်ကျော်စိုးကပြောပါတယ်။အ
ော်တို့ကဒီဘက်ကကြည့်အားလုံးတို့ရန်ကုန်ကနေပြီးတော့ကလေးကိုလေမနေ့ကရန်ကုန်ကနေကလေးကိုလူမဲ့ပြည်မန္တလေးကိုပြန်ပို့မယ်အန်လေးရနေပြီးတော့ကလေးတို့တော့ဒီနေ့အားကျတော့တော့မှရှိရအောင်လိုက်မယ်တို့ပြန်
အလူရှင်နေနဲ့မိမိတို့လူတန်းတို့ရဲ့ပစ္စည်းတွေကိုရန်ကုန်လေဆိပ်မန္တလေးလေဆိပ်ကကုန်စည်ဌာနတွေကိုဓာတ်ရိုက်ဆက်သွင်းနိုင်ကြပြီးတော့အလူပစ္စည်းတွေကိုချမ်းမြသာစီလေဆိပ်နဲ့မန္တလေးချမ်းမြသာစီလေဆိပ်နဲ့ရန်ကုန်ပြည်ပဆိုင်ရာလေဆိပ်တွေကနေကလေးမျိုးကိုပို့ဆောင်ပေးမှာဖြစ်ပါတယ်အသေးစိတ်အချက်အလက်တွေသိလို့ရဆိုရင်မြန်မာမျိုးသားလေကြောင်းလိုင်းကိုလည်းဆက်သွင်းနိုင်တယ်လို